မြန်မာမျိုးသမီးတွေအနေနဲ့အာရမပြုကျင့်ခံရမှုနဲ့အကျန်းဖက်တွေအကျန်းဖက်မှုတွေပုံစံအမျိုးမျိုးနဲ့ဒီရင်ဆိုင်နေကြရဆဲဖြစ်ပြီးထိရောက်တဲ့ဥပဒေရဲ့အကာအကွယ်ပေးမှုမရကြတာဟာအမျိုးသမီးရဲ့ဆောင်ရွက်မှုတွေမှာအဓိကအဆင်ခုံမှုဖြစ်တယ်လို့အမျိုးသမီးတွေလှုပ်ရှားသူတွေကထောက်ပြကြပါတယ်ဒီကနေ့မတ်လ၈ရက်နေ့မှာတက်ရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့ကိုနိုင်ငံတကာမှာလိုပဲမြန်မာအမျိုးသမီးတွေကလည်းတက်တက်ကြွကြွပါဝင်လှုပ်ရှားနေကြတာပါဒီသတင်းပြည်စုံကိုတော့ VOA သတင်းကမမမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင်
Behold for changeပြောင်းလဲဖို့အတွက်ရည်ရင်စိုးဆိုတဲ့စောင်းပုံးနဲ့မတ်လ၈ရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးနေလှူရှာမှုတွေကိုနေပြည်တော်ရန်ကုန်မန္တလေးစရိတ်မြို့ကြီးတွေအပါအဝင်အခြားမြို့တွေမှာလည်းကျင်းပနေကြပါတယ်။အစိုးရတက်လက်ထက်အပြည်ပြည်ဆိုင်ရာအမျိုးသမီးနေမှာနိုင်ငံတော်အဆင့်အခမ်းအနားအပါအဝင်အမျိုးသမီးအရေးလှူရှာမှုရက်တက်တပတ်တွေပြုလုပ်လာတဲ့အပေါ်အားရပေမဲ့မြန်မာအမျိုးသမီးတွေအနေနဲ့လက်ရှိမှာအာဓမ္မပြုကျင့်ခံရမှုတွေအပါအဝင်အကျန်းဖတ်မှုတွေကိုပုံစံအမျိုးမျိုးနဲ့ကြုံတွေ့နေရဆဲဖြစ်တယ်လို့အမျိုးသမီးအရေးလှူရှာသူတွေကထောက်ပြကြပါတယ်။အမျိုးသမီးတွေအနေနဲ့ရုပ်ပိုင်းဆိုင်ရာနဲ့လိင်ပိုင်းဆိုင်ရာအကျန်းဖတ်မှုတွေခံကြရသလိုထိရောက်တဲ့ဥပဒေရဲ့အကာအကွယ်ပေးမှုလည်းမရတာကြောင့်အစိုးရတာဝန်ရှိသူတွေရဲ့ဆောင်ရွက်မှုတွေအပေါ်တိတ်အားမရဘူးလို့ Triangle Woman အဖွဲ့ကမခင်လေးကပြောပါတယ်။
ကျမတို့အမျိုးသမီးတွေကိုပတ်ဝန်းကျင်ကပေါ့နော်ဒီအကျန်းဖတ်မှုတွေလုပ်တဲ့ကိစ္စတွေကိုဥပဒေပိုင်းအရပဲဖြစ်စီပေါ့ပို့ပြီးတော့တိတိယလောက်ကန်ဆောင်ရွက်ပေးဆိုင်မှုမှာလည်းအားနည်းနေရတယ်ကျမတို့စိန်ခေါ်ဖို့လို့ပြောလို့ရပါတယ်။တို့ရက်ဖက်ဖွဲ့စည်းတွေလူသမီးတွေအနေနဲ့ဒီစံဖတ်မှုကိစ္စတွေကိုတောင်းရင်ရှိရတဲ့တွေနဲ့တတိယဆောင်ရွက်ပေးဖို့ကျမတို့တိုက်တိုက်တွန်းတွန်းဆွေးနွေးရဥပဒေတွေတစ်ချက်ပို့ပြီးတော့ကောင်းမွန်တဲ့ဥပဒေကြားချမ်းပေးဖို့ဆွေးနွေးနေပြီနဲ့စိတ်ပြီးတော့ဟိုတောင်းရင်ရှိတဲ့သူတွေပတ်သက်ဆောင်ရွက်မှုကြတော့ကျမတို့အားမရနိုင်ဘူးလို့ဖြစ်ရပါတယ
်။ NDI အစိုးရလက်ထက်မှာမြန်မာအမျိုးသမီးတွေရဲ့နိုင်ငံရေးကဏ္ဍမှာပါဝင်မှုဟာကြီးခဲ့တဲ့အစိုးရလက်ထက်နဲ့ရှင်ရင်များလာပေမဲ့အမျိုးသမီးတွေအနေနဲ့ခေါင်းဆောင်မှုအခမ်းကဏ္ဍတွေမှာပါဝင်မှုကတော့နည်းနေဆဲဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့ဆီယမဒေါ်တန်မြင့်အောင်ကတော့အမျိုးသမီးတွေအနေနဲ့ကိုယ်စွမ်းရည်အပေါ်ယုံကြည်မှုရှိဖို့လိုတယ်လို့ဆိုပါတယ်
။အမျိုးသမီးနဲ့အမျိုးသားဆိုတာဟာသူကဟိုဇီဝကမ္မပိတဲ့အရာပဲဒါဟိုခွဲခြားမှုရှိတာလေ။အဓိကအရေးကြီးတာကတော့စိတ်သက်တည်ပါပဲ။စိတ်သက်တည်ပါပဲ။အဲ့မှာဟောလား။အော်ငါတို့ကတော့အမျိုးသမီးမို့လို့ငါတို့ကတော့အမျိုးသမီးမို့လို့အမျိုးသားများလောက်မစွမ်းဆောင်နိုင်ဘူးဆိုတဲ့စိတ်မျိုး။နောက်တစ်ခါကျတော့မိန်းမသားမို့အငယ်ရဲဆိုတာမျိုးပေါ့ဟိုအဲ့ဒါမျိုးကိုအမျိုးသမီးတွေလုံးဝမထားတဲ့ကိစ္စပါဘာလဲဆိုတော့ဟိုလူတိုင်းလူတိုင်းမှာကိုယ်ပိုင်ခွင့်အားရှိတယ
်ဒီကနေ့ရပိုင်းကနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတော့အမျိုးသမီးတွေအနေနဲ့အခွင့်အရေးတောင်းဆိုရုံနဲ့မကဘဲတာဝန်ယူမှုကိုပါအခွင့်အရေးတည်းအဖြစ်ရှုမြင်ကြဖို့တိုက်တွန်းခဲ့တာလည်းရှိပါတယ်မြန်မာအမျိုးသမီးတွေဟာမိသားစုတွေမှာရောလုပ်ငန်းခွင်တွေမှာပါတာဝန်ယူမှုရှိကြပေမဲ့အမျိုးသမီးတွေအပေါ်ခွဲခြားဆက်ဆံခံရတာတွေအကြမ်းဖက်ခံရတာတွေကိုထိထိရရအရေးယူဖို့အတွက်တော့အာဏာရအစိုးရမှာအပြည့်အဝတာဝန်ရှိတယ်လို့အမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံ WLB ရဲ့အကြံပေးအဖွဲ့ဝင်မတ်တင်းတင်းအောင်ကပြောပါတယ
်။ကိုယ့်ရဲ့မိသားစုမှာတာဝန်မှုအပြည့်ရှိတဲ့အမျိုးသမီးတွေကဒါပေမဲ့လည်းခုနပြောတဲ့ဟလာအမျိုးသမီးခွင့်ရေးချိုးဖောက်ခံရတာတွေအလုပ်ခွင့်မှာနော်အကြမ်းနဲ့ခံရတာတွေစော်ကားခံရတာတွေနော်သူတို့မလုံခြုံမှုတရားဥပဒေစိုးမိုးမှုမရှိတဲ့ကြောင့်မို့လဲလမ်းပေါ်မှာလည်းတော့မလုံခြုံမှုတွေဖြစ်နေတယ်။အဲ့လိုမျိုးတွေကြတော့အမျိုးသမီးတွေကကိုယ့်ဟာကိုယ်တာဝန်ယူပြီးတော့မှလုပ်လို့မကြဘူး။နော်ဆိုတာဝန်ယူမှုကဘယ်မှာလာလဲဆိုအဲ့ပြည်သူလူထုကအဲ့အမျိုးသမီးတွေကိုယ်တိုင်ကိုယ်ကမဲပေးရွေးချယ်ထားရဲ့ဟာဒီအစိုးရတက်မှာလောက်ပိုင်ခွင့်အာဏာရှိရဲ့အစိုးရတက်ကတော့စိတ်ကြော်ရက်ပတ်တဲ့ဥပဒေတွေကိုပြဋ္ဌာန်းပြီးတော့မှဒီအမျိုးသမီးတွေကိုဟာအခွင့်အရေးတွေပို့ပြီးတော့မြင့်တင်ပေးဖို့တော့ဒီလူကြီးရဲ့တန်းဖက်မှုခံရတဲ့ဥပဒေတွေကိုနော်ဥပဒေတွေကိုလည်းပြဋ္ဌာန်းပြီးတော့မှတကယ်ပဲတရားဥပဒေစိုးမိုးမှုရှိအောင်အပြစ်ရှိတဲ့လူတွေကိုတကယ်ပဲပြစ်ဒဏ်ကိုတိတိယောက်ပေးအောင်ဒါရင်းရအစိုးရတွေမှာတာဝန်ရှိ
မြန်မာအမျိုးသမီးတွေရဲ့စွမ်းဆောင်ရည်နဲ့သူတို့ရဲ့အခမ်းအနားကိုမြင့်တင်ဖို့အတွက်အခုအပတ်ထဲမှာအမျိုးသမီးများရက်သက်တပတ်အနေနဲ့အစိုးရကသတ်မှတ်ပေးပြီးအမျိုးသမီးရေးလှုပ်ရှားမှုတွေလှုပ်ဆောင်နေသလို2019ခုနှစ်အပြည်ပြည်ဆိုင်ရာအမျိုးသမီးရေးလှုပ်ရှားမှုတွေမှာအမျိုးသားတွေတချို့လဲအမျိုးသမီးတွေကိုစာနာနားလည်တဲ့အနေနဲ့ပါဝင်လှုပ်ရှားနေတာလည်းတွေ့ရပါတယ်ရှင်